Interpol ခေါ်တဲ့နိုင်ငံတကာရဲတပ်ဖွဲ့ရဲ့အဖွဲ့ခေါင်းဆောင်အဖြစ်တောင်ကိုရီးယားနိုင်ငံက Kim Jong Un ကိုအမေရိကန်ပြည်တော်စုကထောက်ခံတယ်လို့အမေရိကန်နိုင်ငံသားဝန်ကြီး Mike Pompeo ကမြေလုံးကပဲပြောလိုက်ပါတယ်Kim Jong Un က Interpol အဖွဲ့မှာယာယီဥက္ကဋ္ဌအဖြစ်တာဝန်ယူနေသူဖြစ်ပြီးဒူဘိုင်းမှာကျင်းပနေတဲ့ Interpol အဖွဲ့ရဲ့နှစ်ပတ်လည်ညီလာခံနောက်ဆုံးနေ့ဖြစ်တဲ့ဒီကနေ့ပို့ထူးနေ့မှာအဖွဲ့ဝင်နိုင်ငံတွေအနေနဲ့ Interpol အဖွဲ့ရဲ့ခေါင်းဆောင်တစ်ကိုရွေးချယ်ကြပါလိမ့်မယ် Interpol အဖွဲ့ရဲ့လက်ရှိဒူဥက္ကဋ္ဌဖြစ်သူ Alexandra Poprochok ဟာရုရှားနိုင်ငံကဖြစ်ပြီးသူ့ကိုလည်းခေါင်းဆောင်အဖြစ်ရွေးချယ်ဖို့အလားအလာရှိနေပါတယ် American ထက်လွတ်တော်အမတ်၄ဦးကတော့ရုရှားကဒီ Alexandra Poprochok ကိုကန့်ကွက်ဖို့တမနာထရမ့်ဆိုအကိုတိုက်တွန်းတောင်းဆိုထားပါတယ်ရုရှားရဲ့ကိုယ်စားလှယ်ကိုအခုလိုမျိုးကန့်ကွက်နေတာတွေက Interpol ဥက္ကဋ္ဌရွေးကောက်ပွဲကိုဝင်ရောက်ဆွက်ဖက်တာပဲလို့ရုရှားဘက်ကဆိုပါတယ် Interpol ဖွဲ့ရဲ့ဥက္ကဋ္ဌဖြစ်သူတရုတ်နိုင်ငံကမင်ဟောင်းဝေဟာပြီးခဲ့တဲ့စက်တင်ဘာလကုန်ပိုင်းကတရုတ်နိုင်ငံကိုပြန်သွားတော့တရုတ်ဆိုရရဲ့ဖန်ဆီစစ်ဆေးမှုတွေခံရပါတယ်အဲ့ဒါကြောင့်သူ့ရဲ့နေရာမှာတောင်ကိုရီးယားနိုင်ငံက Kim Jong Un ကိုယာယီဥက္ကဋ္ဌဖြစ်တာဝန်ပေးထားပါတယ်